Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရင်2018ခုနှစ်စက်တင်ဘာလ13ရက်ဇာတာပြည်နေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်လေးကိုလိုင်းဒိုမီတာ32 kHz 33ညလိုင်းဒိုမီတာ40လိုင်းဒိုမီတာ48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ချိန်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပ
ါကျွန်တော်ကျော်စံသာပါFlorence Hurricane မုန်တိုင်းကြီးကြောက်လာမဲ့ဘေးအတွက် American ပြည်ထောင်စုအစ်စ်တောင်ကမ်းရိုးတန်းပြည်နယ်တွေမှာကြိုတင်ပြင်ဆင်မှုတွေအချိန်မြင့်လှုပ်ဆောင်နေပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးချိန်ကစလို့မချုပ်ဆိုရသေးတဲ့ရုရှား၊ဂျပန်နှစ်နိုင်ငံကြားတေဝင်ကြီးရင်းစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုလာကြောင်းနှစ်နိုင်ငံခေါင်းဆောင်တွေကပြောကြားလိုက်ကြပါတယ်။ကုလသမဂ္ဂအေဂျင်စီနှစ်ခုကကူးစလဲရီရခိုင်ပြည်မြောက်ပိုင်းကိုတော်ရောက်လေ့လာရေးအစီအစဉ်စတင်နေပြီဖြစ်ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မျိုးစင်းနဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာတရင်လေးပြီးရင်ထုတ်လိမ့်မယ်တရင်ဆောင်မတွေလေထောင်ချခံထားရတဲ့ Riders တရင်တော့နှစ်ဦးပြန်လွတ်လာဖို့လှုပ်ဆောင်ပါလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကိုထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်စုကတိုက်တွန်းလိုက်ပါတယ်ဒီအပေါ်မြန်မာနိုင်ငံဘက်ကဘယ်လိုသဘောထားပွဲရှိပါသလဲ
I think this is a very influential group of people who Aung San Suu Kyi and the NLD will take seriously
HRW ဖွဲ့က Brett Adams ရဲ့တုံ့သက်ချက်နဲ့တူနားဆင်ရပါမယ်မကြခင်ကျင်းပမဲ့ဒီနှစ်ကုလသမဂ္ဂဒုတိယညီလာခံကိုလည်းဒေါ်အောင်ဆန်းစုကြည်မတက်ပဲကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လွတ်မယ်ဆိုတာနဲ့ပတ်သက်လို့သိရပါမယ်အဲဒီနောက်ကြီးမားပြင်းထန်တဲ့ Florence Hurricane မုန်တိုင်းကြီးအမေရိကန်အရှေ့ဘက်ကိုဝင်တိုက်ခိုက်မဲ့အရေးကြုံနေရသူတွေဘယ်လိုပြင်ဆင်နေကြသလဲဆိုတာနဲ့ကွယ်လွန်သူကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်အတွက်စာတီးမြေမှာလုံမဲ့နိုင်ရေးခန္ဓာသူ့ဘော့ဂါနာနိုင်ငံသားတွေရဲ့အမြင်တွေသိကြပါမယ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့စီစဉ်နေတဲ့အတူတရေဘဆင်ကဏ္ဍဦးကျော်စံသားရဲ့မြန်မာရေးသူတက်ချက်နဲ့သူယုံကြည်ရာစီစဉ်တို့ထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါမယ်ခင်ဗျာ
။အပြည့်အစည်ကြီးမားစေမဲ့လေပြင်းတွေအသက်အန္တရာယ်ကြောက်နိုင်တဲ့ပြင်းထန်တဲ့မိုးရွာသွန်းမှုတွေနဲ့အတူဒီအပိုင်းအတွင်းကုန်းတွင်းကိုဝင်ရောက်လာမဲ့ Florence Hurricane မတိုင်မီအပိသက်ပြင်ဆင်ထားရဖို့ American ပြည်ထောင်စုတောင်ပိုင်းကမ်းရိုးတန်းတွေထိုင်သူတွေကိုအရေးပေါ်အခြေအနေဆိုင်ရာအရာရှိတွေကတိုက်တွန်းနေကြပါတယ်။အခုခါအဆင့်သုံးအဆင့်ကိုရောက်ရှိနေပြီဖြစ်တဲ့ Hurricane Monai ဟာအပြင်းထန်ဆုံးတနအီမိုင်150အထိတိုက်ခတ်နိုင်ခြေရှိနေပါတယ်။ကမ်းရိုးတန်းမှာနေထိုင်သူတွေအပန်းဖြေခရီးသွားသူတွေကိုမုန်တိုင်းလမ်းကြောင်းကကြာသပတေးနဲ့နောက်ဆုံးထားဆုတ်ခွာကြဖို့တိုက်တွန်းနေကြပါတယ်။လက်ရှိမုန်တိုင်းလမ်းကြောင်းဟာမြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာတွင်နိကတ်နေပြီးဒီကယ်ရိုလိုင်းနာပြည်နယ်နှစ်ခုနဲ့အတူဂျော်ဂျီယာ၊ဗာဂျီးနီးယား၊မယ်ရီလန်းပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြေညာထားပါတယ်။မုန်တိုင်းအရှင်ကြောင်းတချို့နေရာတွေမှာမိုးရေကြီးလက်မှတ်20ကျော်တချို့နေရာတွေမှာဆိုရင်လက်မှတ်40နီးပါးအထိတောင်ရောသွားနိုင်ပြီးသစ်ပင်တွေပါဝါတိုင်တွေကြိုးကျပြိုလဲမဲ့အန္တရာယ်ရှိတယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမုန်တိုင်းအတွက်သူ့အဆိုရဟာလည်းအားလုံးနဲ့အတူအဆင်သင့်ပြင်ထားတယ်လို့ဆိုနေပါတယ
်။အမေရိကန်နိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲတွေမှာလူပုဂ္ဂိုလ်တွေဒါမှမဟုတ်နိုင်ငံတွေကနေဝင်ရောက်နှောက်ယှက်ဖို့အတွက်ကြိုးစားရင်အရေးယူတန်းခတ်မှုတွေလုပ်ဖို့သမ္မတအမိန့်တရက်ကိုဒေါ်နယ်ထရမ့်ကဗိုလ်တပူးနေမှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဒီသမ္မတအမိန့်အရလာမယ့် November 10ရက်ပြည့်ရွေးကောက်ပွဲမှာမဲအရေးအတွက်အပြောင်းလဲဖြစ်စေဖို့ဒါမှမဟုတ်အချက်လက်မှားတွေပေးဖို့နဲ့လှုံ့ဆော်မှုတွေလှုပ်ဖို့အတွက်လှုံ့ဆော်မှုတွေနဲ့ဝင်ရောက်နှောက်ယှက်ဖို့ကြိုးစားသူနိုင်ငံခြားသားတွေပေါ်မှာအရေးယူတန်းခတ်နိုင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုလှုံ့ဆော်မှုဟာလုံလောက်မှုမရှိသေးဘူးလို့ပါတီကြီးနှစ်ရစလုံးကလွှတ်တော်အမတ်တွေကပြောဆိုကြတယ်လို့ကွန်ဂရက်လွှတ်တော်အနေနဲ့ဒီတဲ့တင်းကျပ်တဲ့ဥပဒေချက်ကိုအများဆုံးချက်မှတ်တင်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိတယ်လို့အမေရိကန်ထောင်လိုင်းအဖွဲ့တွေကကောက်ချက်ချခဲ့ကြတာပါအထူးစုံစမ်းမှု Robert Mueller ကလည်းရွေးကောက်ပွဲမှာရုရှားကနေလွှမ်းမိုးဖို့အတွက်ကြိုးစားမှုမှာ Trump မဲဆွယ်အဖွဲ့ပါဝင်ပတ်သက်မှုရှိမရှိကိုစုံစမ်းနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲတွေမှာနိုင်ငံရခြားကနေဂျာဝင်နှောက်ယှက်မှုတွေကိုကာကွယ်ဖို့အတွက်ကြိုးစားတဲ့လှုံ့ဆော်မှုတစ်ခုဖြစ်တယ်လို့ဒီကိစ္စကိုသမရကနေအလေးထားတာကြောင့်ကိုရိုင်းဦးဆောင်ပြီးအရေးယူဆောင်ရတာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေး John Bolton ကဗိုလ်တဖူးနေမှာပဲသတင်းတောက်တွေကိုပြောပါတယ်
။ရုရှားနဲ့ဂျပန်နှစ်နိုင်ငံအကြားဒုတိယကမ္ဘာစစ်ရဲ့ရန်ညိုးရန်စားတွေကိုဆုံခန်းတိုင်စီမဲ့တရဝင်းညင်းညာရေးစာချုပ်တရက်ကိုဒီနေ့မကုန်ခင်မှာအကန့်အသတ်မထားပဲလက်မှတ်ရေးထိုးလိုကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးတာ83နှစ်ကြာခဲ့ပြီဖြစ်ပေမဲ့ရုရှားနဲ့ဂျပန်တို့ဟာပစိဖိတ်သမုဒ္ဒရာတွေကကျွန်းလေကျွန်းနဲ့ပတ်သက်ပြီးနယ်မြေအငင်းပွားမှုရှိနေစေဖြစ်တဲ့အတွက်စစ်ကိုတည်ဝင်အဆုံးမသတ်နိုင်သေးတဲ့အခြေအနေရှိနေစေပါ။ငင်းညာရေးစာချုပ်ကျွန်တော်တို့ချုပ်ကြပါစို့ပြီးတော့မှအငင်းပွားနေတဲ့ကိစ္စကိုဒီငင်းညာရေးစာချုပ်ပေါ်အခြေခံပြီးဆက်လက်ဆွေးနွေးကြရအောင်ပါလို့ ဗလာဒီဗော့စတော့ခ်မြို့မှာဗုဒ္ဓဟူးနေ့ပြုလုပ်တဲ့စီးပွားရေးညီလာခံအတွင်းဆမ်နာပူတင်ကပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဂျပန်နဲ့ရုရှားဆမ်နာပူတင်နဲ့ကျွန်တော်တို့ဟာတသဘောတည်းရှိနေကြပြီးနည်းမြေအငင်းပွားမှုတွေကိုဖြေရှင်းဖို့ပိုင်းဖြတ်ထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်အစိုးရပြောခွင့်ရကတော့အငင်းပွားကျွန်းတွေအပေါ်အချုပ်အခြာအာဏာပိုင်ဆိုမှုကိုဖြေရှင်းပြီးမှငင်းငယ်ရေးစာချုပ်လက်မှတ်ရေးထုတ်လုပ်ရဲလို့ဆိုပါတယ်။ဟောက်ကိုက်ဒိုမြောက်ဖက်နဲ့စကာလင်ကျွန်းအစီဘက်ကျွန်းလေးကျွန်းကိုဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်ပြည်ထောင်စုကသင်ပိုက်ခဲ့တာဖြစ်ပါတယ
်။လက်ပြီးလက်ရုံမှုမလုပ်ဖို့အတွက်ထုတ်ပြန်ထားတဲ့ဥပဒေတွေကိုလိုက်နာအောင်လှုပ်ဆောင်ဖို့အတွက်နိုင်ငံအစိုးရရဲ့လုံနီးကင်နီတွေဟာမကြခင်နှစ်တွေအတွင်းမှာပဲပြောင်းလဲမှုကမရှိသလောက်ပဲလို့ဘာလင်ချစ်ဆိုင် Transparency International အကြီးလိုက်စားမှုစောင့်ကြည့်အဖွဲ့ကြီးကအစိုးရခန်းစားထုတ်ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးလုပ်ငန်းဆိုင်ရာသဘောတူညီချက်တွေမှာအသာစီးရစီဖို့အတွက်နိုင်ငံခြားအရာရှိတွေကိုလက်ထိုးတဲ့ကုမ္ပဏီတွေကိုတကယ်ချေမှုနေတဲ့အဓိကကုန်တင်ဖို့တဲ့နိုင်ငံက9နိုင်ငံပဲရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာ American ပြည်ထောင်စုက10နိုင်ငံအနေနဲ့ပါဝင်ပါတယ်။ဒီ9နိုင်ငံဟာကမ္ဘာကုန်ပစ္စည်းတင်ပို့မှုအလုံးရဲ့28%ရာခိုင်နှုန်းကိုတင်ပို့နေတာဖြစ်တယ်လို့တဲလို့ Transparency International ကပြောပါတယ်။တခြားနိုင်ငံတွေကတော့ Germany, Israel, Italy, Norway, Switzerland နဲ့ Britain နိုင်ငံတို့ဖြစ်ပါတယ်။2014နဲ့2018ခုနှစ်အတွင်းAmerican ပြည်ထောင်စုကနေပြီးတော့လက်ပေးမှုတက်စုံစမ်းမှုပေါင်း32ခုတက်မနဲ့လုတ်ခဲ့ပြီးတော့တရားစွဲဆိုမှုက73ခုရှိတယ်လို့ပြောပါတယ
်။ VOA American တက်မနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနဲ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။အခုတင်မြှော့ view တွေတင်ကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုလေ့လာအကျက်ခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခရီးစဉ်မနေ့ကစတင်လိုက်ပါပြီ။ပူတီတောင်နဲ့မောင်တော်ကကြေးရွာပေါင်း23ရွာနဲ့ကျေးရွာအုပ်စုပေါင်း3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြန်မာအစိုးရစီတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါတယ်ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်တော်မြို့နယ်ကျေးရွာတွေကိုခီးသွလာခွင့်ပြုလိုက်တာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်ကိုစတင်အကောင့်ထဲပေါ်တာလည်းဖြစ်ပါတယ်ကွင်းဆင်းလှုပ်ဆောင်ရမှာလွတ်လပ်စွာပြောဆိုလုပ်ကိုင်ခွင့်နဲ့လူမျိုးရေးပိုင်းအကူအညီပေးထားတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်ကုလသမဂ္ဂအရာရှိတွေကတော့ဒီကနူးအကက်ဖြတ်ဆန်းစစ်ချက်တွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဂျလိုက်လာကလေးကဆွေးနွေးခဲ့တဲ့ပုံမူကျပြန်တဲ့စီမံချက်ရဲ့အစိပ်ပိုင်းဖြစ်တယ်လို့ဆိုပါတယ်
ရတ္တသတင်းတော့ကိုပေါ်လုံးနဲ့ကိုကျော်စိုးတို့ကိုလွတ်ပေးအောင်ဆောင်ရွက်ဖို့အတွက် American ပြည်ထောင်စု Florida ပြည်နယ် Republican အထက်လွှတ်တော်မှ Marco Rubio နဲ့ Oregon ပြည်နယ် Democratic အထက်လွှတ်တော်မှ Jeff Merkley တို့ကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုတိုက်တွန်းလိုက်ကြပါတယ်သူတို့နှစ်ဦးက Rohingya Muslim တွေအသက်ခံရမှုကိုစုံစမ်းနေစဉ်မှာမှားယွင်းစွာဖမ်းဆီးခံရတာဖြစ်ပြီးထောင်ဒဏ်9နှစ်စီချမှတ်တာခံရတာမို့သူတို့နှစ်ဦးလွတ်မြောက်ရေးအတွက်လက်ရှိအာဏာပိုင်တွေအပေါ်မှာဒဏ်ခတ်အရေးယူတာအပါအဝင်အဆင့်အမြင့်ဆုံးအထိလှုပ်ဆောင်ဖို့အတွက်တောင်းဆိုထားပါတယ်။မြန်မာစုကတပ်ဖွဲ့တွေဟာစုရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာကျူးလွန်ခဲ့ကြောင်းနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အစည်းအခမ်းအနားကိုကဖော်ပြပါတယ်။တရင်တော်နှစ်ယောက်ကိုဖမ်းဆီးထောင်ချတာဟာဒီကျူးလွန်မှုတွေကိုဖုံးကွယ်တာဖြစ်တဲ့အပြင်တရင်လွတ်လပ်ခွင့်ကိုနှိပ်ကုပ်ဖို့အတွက်အချက်ပြလိုက်တာဖြစ်တယ်လို့လဲစက်တင်ဘာလ17ရက်နေ့နေဆွဲနဲ့ရေးသားတဲ့ဆာမှာဖော်ပြထားပါတယ်။ဒီအထက်လွှတ်တော်နှစ်ဦးရဲ့အမတ်နှစ်ဦးရဲ့တောင်းဆိုချက်ကိုနှစ်ဖက်ပါတီကတခြားအထက်လွှတ်တော်အမတ်၉ဦးတို့ကလည်းထောက်ခံထားကြပါတယ်
။မြန်မာနိုင်ငံဟာသံမောင်းများစွာသောပြည်သူတွေအတွက်မျှော်လင့်ချက်ပေးနိုင်တဲ့နိုင်ငံဖြစ်အောင်အရသာအစိုးရနဲ့စစ်တပ်တို့ပူးပေါင်းလှုပ်ဆောင်ကြဖို့လိုတယ်လို့မြန်မာနိုင်ငံကပထမဦးဆုံးကက်သလစ်ယဟန်အမတ်ဖြစ်လာသူကာဒီနယ်ချားလ်စ်ဘူကပြောကြားလိုက်ပါတယ်။အတိမ်းအဆောက်မခံနိုင်တဲ့အစင်တစင်ကိုဖြတ်တန်းနေရစေမြန်မာနိုင်ငံအပေါ်နိုင်ငံတကာအသိုင်းအဝိုင်းကစိတ်ဆီဆီထားကြဖို့နဲ့ဒီမိုကရေစီအပြည့်အဝထွန်းကားလာရေးအတွက်ဆက်လက်ကူညီကြဖို့လည်းယဟန်အမတ်ကြီးကမေတ္တာရပ်ခံပါတယ်။ငင်းကြမ်းရေးတိဆောက်ရမှာကမြန်မာနိုင်ငံအတွက်ပထမဦးစားပေးဖြစ်ပြီးဒီမိုကရေစီကနုနယ်တဲ့အစီအမံသာရှိနေစေဖြစ်တဲ့အချိန်ယူကြိုးပမ်းရမှာဖြစ်တယ်လို့ မြန်မာစစ်ဘုတ်ချုပ်တွေကိုအရေးယူဖို့ထောက်ခံတင်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအစည်းအဝေးခန်းစားပေါ်ထွက်လာပြီးတဲ့နောက်စက်တင်ဘာ10ရက်နေ့ဆိုတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာကာဒီနယ်ဘုတ်ကဖော်ပြထားတာဖြစ်ပါတယ်
။ Apple ကုမ္ပဏီကနေမတားခင်ဖြန့်ချီတော့မယ် iPhone နဲ့ Apple Watch အသစ်တွေကိုကယ်လီဖိုးနီးယားပြည်နယ်ကူပါတီနိုမှာရှိတဲ့ကုမ္ပဏီရဲ့ဌာနချုပ်မှပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားအတွင်းအခမ်းအနားမှာထုတ်ပေါ်ပြသလိုက်ပါတယ်။ဒီခန်းနာမှာပဲမျက်နှာပြင်အကျဲ 14.8 cm ရှိတဲ့ XS 16.5 cm ရှိတဲ့ Max နဲ့ 15.5 cm ရှိတဲ့ XR စတဲ့ iPhone အမျိုးအစားတဲ့၃မျိုးကိုပြသခဲ့တာပါ RX အမျိုးအစားကတော့မျက်နှာဘက်မှာပုံမိုးပြီးတော့တောင့်တင်းအောင်လုပ်ထားပြီးနောက်ကျောဘက်မှာတော့အစွန်းခံတဲ့တမ်းလေးနဲ့ပြုလုပ်ထားတာပါ Direct from Washington The Voice
of Americaနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြပြသွားတာပါအခုတော့သတင်းဆောင်မတွေလည်းရောက်ပါပြီအရင်ဆုံးအမေရိကန်ထက်လူတော်မတ်တွေဝန်ကြီးပွန်ပေးကိုတိုက်တွန်းထားတဲ့ကိစ္စကြည့်အောင်ပါနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နာခုနှစ်နှစ်စီအတည်ပြုခံထားရတဲ့ Riders သတင်းတော်နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံသုံးပြီးလုပ်ပေးဖို့အမေရိကန်ထက်လူတော်မတ်၁၁ယောက်ကနိုင်ငံသားဝန်ကြီး Mike Pompeo စီစာရေးပန်ကြားလိုက်ပါတယ်ဒီသတင်းတော်နှစ်ဦးကိုအများဆုံးပြန်လွှတ်ပေးဖို့အခုလိုအမေရိကန်ထက်လူတော်မတ်တွေတောင်မှကဒုသမရ Mike Pence နဲ့တခြားလွှတ်တော်အမတ်တွေကလည်းတောင်းဆိုနေကြတာမို့မြန်မာဆူရကဒီကိစ္စကိုအေးအေးယူဆောင်ရွက်လာနိုင်ခြင်းရှိတယ်လို့ Human Rights Watch လူခွင့်ရေးဖွဲ့ကသုံးသပ်ပါတယ်ဒေါခင်မျိုးသက်ကအပြည့်အစုံပြောပြပါမယ်
။ထောင်ဒဏ်ပြစ်ဒဏ်9နှစ်စီအချခံနေရတဲ့ Writers သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးရတဲ့အတွက် American သမ္မတ Donald Trump အဆိုအရအဖွဲ့အနေနဲ့မြန်မာပေါ်မှာစီးပွားရေးအရာအေးအေးယူဒဏ်ခတ်မှုတွေချမှတ်ဖို့အပါအဝင် American ဘက်ကလုပ်နိုင်တဲ့နီလန်အားလုံးကိုသုံးပေးဖို့အထက်လွှတ်တော်အမတ်၁၁ယောက်ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ထံကိုစက်တင်ဘာ၁၇ရက်နေ့ကစာရဆောင်ရေးသားပေးပို့ခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့ဩဂုတ်လ၄ရက်နေ့မှာတီးခြားတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Pompeo ကသတင်းတောက်နှစ်ယောက်အရေးနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းပြောကြားခဲ့တယ်လို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးတင်တယ်လို့လည်းသူ Twitter မှာရေးပါတယ်။ဒီသတင်းထောက်တွေအတွက်စိုးရိမ်မှုရှိတဲ့ဝန်ကြီးပေါင်ပီယိုစီကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအမတ်တွေဖြစ်တဲ့ Republican Party က Marco Rubio နဲ့ Democratic Party က Jeffrey Merkley တို့အပါအဝင် Republican အမတ်9ယောက်နဲ့ Democratic အမတ်6ယောက်တို့လက်မှတ်ရေးတိုးပြီးစာပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုဩစာကြီးတဲ့အဖွဲ့ကတိုက်တွန်းတာမို့ထိရောက်မှုတစုံတရာရှိလာနိုင်တယ်လို့သုံးသပ်သူကတော့ Human Rights Watch လူခွင့်ရေးအဖွဲ့ကအာရှရေးရာ Director Brett Adams ပါ
I think this is a very influential group of people who Aung San Suu Kyi and the NLD will take seriously because these are people
ကပုံကိုတွေဟာတိတ်ကိုဩဇာကြီးတဲ့သူတွေမို့သူတို့ပြောကြချက်ကိုတောင်ဆန်းစုကျင်တဲ့ NLD ပါတီကတည်တည်ချာချာနားထောင်မယ်လို့ကျွန်တော်ထင်ပါတယ်ဒီပုံကိုတွေဟာနှစ်ပေါင်းများစွာသူတို့ကိုအထောက်အကူပေးခဲ့သူတွေပါသူတို့ထောင်ကျနေခြင်းလွတ်မြောက်အောင်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်အောင်လုပ်ပေးခဲ့သူတွေပါတောင်ဆန်းစုကြည်ကိုယ်တိုင်ကလည်းလူခွင့်ရေးအတွက်နှစ်ပေါင်းများစွာလှုပ်လာခဲ့သူပါ။ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့ပြောကြားချက်တွေထိရောက်မယ်လို့ထင်ပါတယ်
။ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်နှံ9နှစ်စီအပြစ်ပေးခဲ့ချိန်မှာဒီလိုအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမရ Mike Pence နဲ့တိုက်တွန်းခဲ့ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာထောင်နှံအပြစ်ပေးရမယ်သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့အတွက်ကြိုးစားခဲ့သူတွေအဖြစ်နဲ့ဂုံပြုတ်ထိုက်သူတွေဖြစ်ကြောင်းအမေရိကန်ဒုသမရကပြောကြားခဲ့တာပါ။ဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတောင်နှစ်ယောက်ကိုထောင်နှံအဖြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းလည်းပြောခဲ့ပါတယ်။အခုလိုအမေရိကန်ဒုသမရရဲ့ပြောကြားချက်ဟာမြန်မာအရေးကိုအမေရိကန်ကအရေးတူဆောင်ရွက်နေကြောင်းပြသနေတယ်လို့ Brett Adams ကရှုမြင်ပါတယ်
။ You know, Mike Pence probably was asked to do this by some of his colleagues in the Republican Party because Donald Trump isn't really
Mike Pence ကိုသူ့ရဲ့ Republican Party တွေကသူတွေကတိုက်တွန်းခဲ့တဲ့အတွက်အခုလိုပြောကြတာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတ Trump ကအမေရိကန်မှာရောတခြားနိုင်ငံတကာမှာပါလူ့အခွင့်အရေးကိုမြင့်တင်အားပေးတာမရှိတဲ့အတွက်အထူးသဖြင့်ဒီသတင်းတောင်းနှစ်ယောက်အရေးအတွက်လှုပ်ဆောင်တာမရှိပါဘူး။ဒါပေမဲ့ဒုသမ္မတကသမ္မတအင်ဗျူရဲ့ထောက်ခံမှုနဲ့လုံနိုင်တဲ့နိလန့်ကိုရှာပြီးလှုပ်တာမို့ဒါဟာတိတ်ကိုအရေးကြီးပါတယ်။ဒါကဘာကိုပြသနေတယ်လဲဆိုတော့ Republican Party ရဲ့အထက်နဲ့အောက်လွှတ်တော်ကအရေးယူလှုပ်ဆောင်ဖို့ American အစိုးရအနေနဲ့မီးစင်းပြလိုက်တဲ့သဘောပါ
။ဝန်ကြီး Pompeo စီရေးသားပြဖို့တဲ့စာရင်းမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းတောက်နှုတ်ကို နိုင်ငံတော်လျှော့ချက်အုပ်ပဒေနဲ့ပြစ်ပေးကြတာဖြစ်ပြီးသူတို့နှုတ်ကိုကုလို့ပြစ်ပေးတာဟာသတင်းလွတ်လပ်ခွင့်ကိုပါဖိနှိပ်နေတယ်ဆိုတာပြသနေကြောင်းနဲ့မစ္စတာပွန်ပီယိုဟာအရင်ကလည်းဒီကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုတင်ပြခဲ့ပြီးသတင်းတောင်ညက်ကိုအမြန်ဆုံးလွှတ်ပေးဖို့ပြောကြားခဲ့တာမို့အခုလည်းဒီကိစ္စကိုဆက်လက်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်အခုစက်တင်ဘာလကုန်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပအချိန်မှာမြန်မာနိုင်ငံကဝန်ကြီးဦးကျော်တင်နဲ့တက်ရောက်ဖို့ရှိတာမို့ညီလာခံမတိုင်ခင်ဝန်ကြီးပွန်ပီယိုကိုအထက်လွှတ်တော်အမတ်တွေကစာရေးသားပေးပို့ပြီးအဆင့်မြင့်တွေ့ဆုံပွဲတွေမှာဖိအားပေးပြောဆိုဖို့နဲ့အမေရိကန်ဘက်ကအရေးယူတန်းခတ်မှုအပါအဝင်တက်နိုင်တဲ့နီလန်းပေါင်းစုံသုံးပြီးသတင်းတောက်နှစ်ယောက်အမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးရတောင်းဆိုဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကဒီမိုကရက်တစ်လွှတ်တော်အမတ်ဆန်ဒီလေဗန်ကလည်းရွင်ဂျာရီပေါ်မှာအကြမ်းဖက်မှုဆန်ရသတင်းတွေရေးသားတဲ့ Writers သတင်းတောက်နှစ်ကိုထောင်နှံပစ်ပေးခဲ့တာပြန်ပြီးလွှတ်အောင်လုပ်ပေးဖို့မြန်မာနိုင်ငံကအရသာခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုတောင်းဆိုတဲ့အဆိုပြုချက်ကိုအောက်တိုဘာနိုင်ငံခြားဆက်ဆံရေးကော်မတီထံကိုတောက်တံနေမှာပဲတင်သွင်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်တူရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီး Writers သတင်းတောက်နှစ်ကိုလူငင်းချမ်းသာခွင့်ပေးရေးလှုပ်ဆောင်ဖို့ပါလွှတ်တော်အမတ်11ကတောင်းဆိုခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပါ Florence Hurricane မုန်တိုင်းဝင်မဲ့အခြေကြုံတွေရသူတွေဘယ်လိုပြင်ဆင်နေလဲဆိုတာနဲ့ကိုဗီယန်နဲ့နာယီအခမ်းအနားအကြောင်းတွေမကြခင်ပြောပြပါမယ်။အခုတော့ကုလသမဂ္ဂထူထူညီလာခံနဲ့မြန်မာကိုယ်စားလှယ်အဖွဲ့အတင်းကိုဆက်အောင်ပါစက်တင်ဘာလ18ရက်နေ့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂထူထူညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ကကိုယ်စားလှယ်အဖွဲ့ပဲတက်ရောက်ပါမယ်အဲ့ဒီညီလာခံမှာမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အရေးကိစ္စကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုကိုယ်စားလှယ်အဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်ဒီအကြောင်းဒီဝေမြန်မာပိုင်းသတင်းတော့ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။အမေရိကန်နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂရဲ့83ကြိမ်မြောက်အထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင်ဆိုရင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်ပါတဲ့ကိုယ်စားလှယ်အဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ်။ဒီ83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲတွေအာဆီယံနိုင်ငံခြားရေးဝင်ကြီးများတည်တံ့အစည်းအဝေးအာဆီယံအမေရိကန်နိုင်ငံခြားရေးဝင်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့အတွေ့အကြုံပွဲတွေကိုလည်းဝန်ကြီးဦးကျော်တင်ဆွေတို့ကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်သူကပြောပါရယ
်အပုံမှန်အဖြစ်တော့ဒါကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနပြောင်းစုဝန်ကြီးအဆင့်နဲ့ပဲကျွန်တော်တို့တက်တာပါ State Councilor အနေနဲ့ကတော့ဒါ Special High Level Panel ကိုပဲသူသွားတာပါအဲကျွန်တော်တို့ကတော့ကျွန်တော်တို့ဒီ letter law ဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်ဒီချိန်ထဲမှာပဲကျွန်တော်တို့ဒီ New York တင်မဟုတ်ပါဘူး Geneva မှာလည်းကျွန်တော်တို့လူ့ကွင်ကောင်စီမှာကျွန်တော်တို့ဒီ letter law ဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်းရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရာတင်ပြတာရေးရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလိုင်းအရာဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်နိုင်ငံရေးလေ့လာသူတို့ဖြစ်တဲ့ဒေါက်တာရန်မျိုးသိန်းကတော့
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဟလာဒီနိုင်ငံတကာအတိုင်းအဝန်းကြားမှာဒီစိန်ခေါ်မှုတွေစက်တဲတွေမြင့်တက်နေတယ်ဆိုတာတော့ဒါငင်းမရတဲ့အနေအထားပဲအဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အခြေအနေကိုဟိုထိညှိနိုင်မှုလိုအပ်တယ်။နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်။ထိထိရောက်ရောက်ကြကြပြန့်ပြန့်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်။နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျာ။အထူးသဖြင့်တော့နိုင်ငံကဖိအားတွေအချက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကလည်းဗကအပါဝင်နိုင်ငံတကာအတိုင်းဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုချဲ့ထွင်ဖို့လိုအပ်လေလေလို့အဲ့ဒီလိုမြင်တယ
်ခုနဆက်တကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံတက်ရောက်ခဲ့ပြီးမနေ့ကကျင်းပရဲ့82ကြိမ်မြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီဝဲတက်ရောက်ခဲ့ပါတယ
် VOE သတင်းတော်ကူစော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ VOE ရဲ့ကြာတာပရိနိမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ညီလာခံအစီအစဉ်အရမြန်မာကုစရေအဖွဲ့ခေါင်းဆောင်ဟာစက်တင်ဘာလ28ရက်တောက်ကြာနေ့ညနေပိုင်းမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ခင်ဗျာအခုတော့အတွင်းမှုချုပ်ဟောင်းကိုဗီအန်နရဲ့နာရီအခမ်းအနားကြောင်းမကြခင်နားဆင်ရပါမယ်ကုစပီးဖလော်ရန့်စ်ဟာရီကိန်းဝင်မဲ့အရေးကြုံနေရသူတွေဘယ်လိုပြင်ဆင်နေတယ်လဲဆိုတာကြည့်အောင်ပါအမေရိကန်ရှစ်တောင်ပိုင်းကန်ယူရန်ဒေသကိုဦးတည်ပြီးအင်အားအလွန်ပြင်းမဲ့ဟာရီကိန်းဖလော်ရန့်စ်မုန်တိုင်းလာနေတာကြောင့်မြောက်နဲ့တောင်ကာရိုလိုင်းနားပြည်နယ်နှစ်ခုအပြင်ဗာဂျီးနီးယားပြည်နယ်မှာပါရေးပေါ်အခြေအနေထုတ်ပြန်ထားပြီးသမ္မတဒေါ်နယ်ထရမ့်ကလည်း မုံတိုင်းတန်ကာကွယ်ပြင်ဆင်ရေးရန်မုံငွေကိုမချိုးမချန်တုံးဆွဲပြီးတော့စွမ်းကုန်ဆောင်ရည်တဲ့အကြောင်းဗိုလ်ထူးနေကအင်ပြူတော်မှာပြောပါတယ်ဘေကင်းရာကိုပြောင်းရွှေ့ခိုးလုံနေကြရတဲ့အဲ့ဒီပြည်နယ်တွေကဒေသခံတွေထဲမှာမြန်မာတွေလည်းပါဝင်ပါတယ်သူတို့တွေမုံတိုင်းဘေးကနေလွတ်ဖို့ဘယ်လိုများကြိုးပမ်းနေကြပါသလဲမိုင်းရင်ကျန်နိုင်ကပြောပြပါမယ်
ကြတာပတိနေညနှောင်းပိုင်းဒါမှမဟုတ်တောက်ကြနေအစောပိုင်းမှာမြောက်နဲ့တောင်ကော်ရိုလိုင်းနာပြည်နယ်နေဆက်ကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာဖို့ရှိတဲ့ Hurricane Florence မုန်တိုင်းဟာလက်တလောမှာတော့တနအီကို၄တိုင်နှုန်းမိုင်130နီးပါးပြင်းအားအဆင့်3နဲ့ Atlantic သမုဒ္ဒရာကနေလာနေပါတယ် Hurricane Florence ဟာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးမုန်တိုင်းကြီးဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားတာပါမုန်တိုင်းတဲ့အဆိုးရွားဆုံးကိုမြောက်ကော်ရိုလိုင်းနာပြည်နယ်ကခံရမှာဖြစ်ပြီးကပ်နေတဲ့တောင်ကော်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်တွေမှာလည်းထိခိုက်မှုအပြည့်အစုံဆုံးရှုံးမှုတွေများလိမ့်မယ်လို့မျှော်လင့်ထားပါတယ်။မုန်တိုင်းတဲ့ကာကွယ်ရေးအတွက်အမေရိကန်ဗဟိုအစိုးရအနေနဲ့ကြိုတင်ပစ်စစ်မှုတွေအစွမ်းကုန်ဆောင်ရွက်နေတယ်လို့သမ္မတထရန့်ကဗုဒ္ဓဘုနေ့ကအင်ဖြူရောမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။ We are sparing no expense. We are totally prepared.
ကုန်ကျစရိတ်တွေအတွက်ကျွန်တော်တို့ချိုးချံချွေတာမှာမဟုတ်ပါဘူး။အပြည့်အဝကိုပြင်ဆင်ထားပါတယ်ကျွန်တော်တို့အစင်းသင်းဖြစ်နေပါတယ်ဘယ်သူကမှမလုပ်ခဲ့ဘူးတဲ့ပြင်ဆင်မှုမျိုးနဲ့ကျွန်တော်တို့ပြင်ဆင်ဆောင်ရွက်ထားပါတယ
်လေတိုင်နှုန်းပြင်းထန်တဲ့အတွက်နေအိမ်အဆောက်အုံတွေထိခိုက်တာမိုးတိထန်ပြီးရေကြီးမြေပြိုတာလမ်းဘက်အဆက်အသွယ်ပြတ်တောက်တာစတဲ့ကြီးမားတဲ့ဘေးရန်ရည်တွေကြားဖို့ရှိပြီးအမေရိကန်ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးနိုင်မယ်လို့ခန့်မှန်းထားပါတယ်ဒါကြောင့်မုန်တိုင်းအန်ဒီရဲ့ကြီးမားမဲ့အခြေအနေနဲ့ပတ်သက်လို့သမ္မတထရန့်ကအခုလိုပြောပါတယ
် The places that areIn the way and in the most jeopardy would be Virginia, North Carolina, South Carolina, that area.
Mountain Lama, Lanjong, Chanidan, Yarine, and the Amyazon Pimen, Yarigaro, Virginia, Miao Carolina, Town Carolina, Pinere, Bepipare. I near him, Lunga, and about Nasangan and Nitonza doing, General Kama, Mienge, Bude, Chinidi, Yin Sayabo, Shires, or General Tapiojimare. I look here, Motakama, Majum, Bulu, Don Pionimare. Moneha, Alunco, Jimabi.မိုးအကြီးအကျယ်ရွာမှာဖြစ်ပါတယ
်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာန FEMA အကြီးအကဲ Brock Law နဲ့အမိမြေလုံခြုံရေးဌာနဝန်ကြီး Custom Neil Sin တို့ကလည်းမုန်တိုင်းတံဘေးကနေအမေရိကန်ပြည်သူတွေကင်းလွတ်အောင်အစိုးရဘက်ကကြိုတင်ပြင်ဆင်နေတဲ့အစီအစဉ်တွေကိုသမ္မတထရန့်ကိုအစီအခံတင်ပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ FEMA အကြီးအကဲ Brock Law ကအင်ဖြူရောမှာသတင်းတောက်တွေကိုအခုလိုပြောပါတယ်။
The biggest hazard that we're worried about is storm surge. That's the primary driver.
ကျွန်တော်တို့စိုးရိမ်နေတဲ့အကြီးဆုံးအန္တရာယ်ကတော့မုန်တိုင်းအရှိန်တဟုန်ထိုးတက်လာနေတာဖြစ်ပါတယ်။ဒီချက်ကြောင့်လည်းဘေးလွယာရွှေ့ပြောင်းတဲ့ရေပေါ်အစီအစဉ်ဖြစ်လာရတာပါ
။မုန်တိုင်းတန်ခံရမယ့်တောင်ကော်ရိုလိုင်းနာပြည်နယ်ညူးပန်းမြို့မှာနေထိုင်တဲ့မြမအများစုဆိုရင်လည်းဗုဒ္ဓဘုနေ့ကလေးကဘေးလွယာအခြားမြို့တွေစီပြောင်းရွှေ့ခိုလုံနေကြကြောင်းမြို့ကန်ကိုစိုးတန်းက VOA ကိုပြောပါတယ်
။စိတ်ကမ္ဘာနာပေါ့နော်ကမ္ဘာနဲ့ပြီးတော့ကျွန်တော်တို့ state of emergency ကျင်းညာရဲ့ပြီးလည်းပြီးတော့နောက်မုန်တိုင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆိုတာပရမတ်တုံးမှာကျောင်းတွေပိတ်တယ်နောက်အလုပ်တွေပိတ်လာတယ်အထူးသဖြင့်အဲ့ဒီကျွန်တော်တို့နေတဲ့မြို့ရဲ့ခွေးပင်ကောင်တီဆိုတဲ့ဘိုးစားတွေကိုမှုဖို့ပေါ့နော်အကုန်လုံးပြောင်းရွှေ့ဖို့အပြီးပေးတာလေအဲ့ဒါနဲ့ကျွန်တော်တို့လည်းမုန်တိုင်းရဲ့အခြေအနေက140နဲ့120ကက်ဖိုးဆိုတော့ကျွန်တော်တို့လည်းနေမရတော့ကျွန်တော်တို့ပြောင်းလာတယ်ကျွန်တော်တို့ပြည်မျိုးရောက်နေတာဟုတ်ကဲ့ဆိုတော့အဲ့ဒီမတိုင်ခင်ကျွန်တော်တို့ကျူတင်ပြင်ဆင်မှုအနေနဲ့ဘာလို့ပြောခါလဲဆိုတော့ရေတွေဘာလို့ဝယ်ခိုင်းနေနောက်အစားအသောက်တွေပိန်ပိန်ပေါ်တော့တက်စီတွေဘာလို့စုထားဖို့နောက်တက်စီတွေလည်းတက်စီတိုင်းမရှိတော့ဘူးရေဆိုတဲ့တချို့မှမရှိတော့ဘူးတက်စီတွေလည်းဝယ်လို့မရတော့ဘူးအဲ့လောက်ထိဖြစ်တာနောက်ပြီးတော့အမှန်တရားဆိုရင်ပြောင်းရွှေ့တဲ့လူတွေများလာတော့ land highway မှာဆိုရင် traffic တွေအများကြီးဖြစ်တယ်
ဒီတစ်ခါအဲ့လိုအခုမုန်တိုင်းနဲ့ပတ်သက်ပြီးတော့အခုလိုနေရာတောင်ပြောင်းရွှေ့ရတယ်တို့ဘာလို့ဖြစ်လာတာကအရင်ကရောအဲ့လိုဖြစ်ဘူးလား
ကျွန်တော်ရဲ့အတွေ့အကြုံအရဒီ top line မှာကျွန်တော်နေတာ15-16 minutes နဲ့ပေါ့နော်ပရမတ်တစ်ခေါက်တော့ရှိခဲ့ဘူးဒါပေမဲ့အဲ့လောက်ထိပြောင်းမှုပြုဖို့အထိတော့မဖြစ်ဘူးဒီတစ်ခေါက်ကတော့တော်တော်ကြီးကိုကြီးတယ်နောက်ပြီးတော့သူ့အင်အားလည်းပြင်းတယ်လေ
အရင်က Hurricane Florence မုန်တိုင်းဟာပြင်းအားအဆင့်4ရှိရာကနေဗုဒ္ဓဘုနေ့မှာပြင်းအားအဆင့်3အဖြစ်ရော့ကျလာပေမဲ့မုန်တိုင်းကြောင့်တချို့နေရာတွေမှာမိုးရေချိန်ပမာဏလက်မ40နီးပါးရွာသွန်းဖို့ရှိနေပြီးတချို့နေရာတွေမှာဆိုရင်လက်မ20ကနေ30နီးပါးအထိရွာသွန်းနိုင်ကြောင်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ရှင
်။မှန်ရင်ကျန်နိုင်ပါကွယ်လွန်သူကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ရဲ့နာယေခန္ဓာကိုဇာတိမြေဂါနာမှာလူမျိုးစုဓလေ့ထုံးတမ်းတွင်နဲ့အညီဒီကနေ့ကျင်းပပါမယ်။ဂါနာနိုင်ငံသားတွေကတော့သူတို့တိုင်းပြည်ရဲ့ဂုဏ်ဥဆောင်နိုင်ငံသားကိုနောက်ဆုံးနှုတ်ဆက်ဂါရဝပြုနေတယ်လို့သူနဲ့ပတ်သက်လို့ဂုဏ်ယူတဲ့အကြောင်းလဲပြောဆိုကြပါရစေ။ကွယ်လွန်သူကိုဖီအန်နန်ဟာဂါနာနိုင်ငံသားတွေကနေပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူဒုသာမကအာဖရိကတိုက်ကလူမဲအမျိုးသားတွေထဲမှာ ထမအောင်ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ခဲ့သူပါ။ဒါကြောင့်လဲသူနဲ့ပတ်သက်လို့ဂါနာနိုင်ငံသားတွေကအထူးဂုဏ်ယူကြတယ်ဆိုတာဟာအလွန်အကျွံလှုပ်ကြံပြောစကားမဟုတ်ပါဘူး။သူဟာဂါနာနိုင်ငံအောက်ကွာမှုတော်ဝင်မိသားစုတွေကလူမျိုးစုအကြီးအကဲတွေရဲ့မြေဖြစ်ပြီးဘူဆူမူရိုဆိုတဲ့လူမျိုးစုယာရုအစင်တန်းကိုလည်းချီးမြှင့်ခံထားရသူပါ။ဒါကြောင့်လဲသူရဲ့နာရီအခမ်းအနားကိုသူတို့လူမျိုးစုရဲ့ထုံတန်းဆင်လာနဲ့အညီအထူးပဲခန့်ခန့်နာနာစင်ရင်ကျင်းပနေကြတာဖြစ်ပါတယ်။အာနာရှင်အုပ်ချုပ်တဲ့နိုင်ငံတွေများလွန်းလာတဲ့အာဖရိကတိုက်မှာကိုဖီအန်နန်ဟာခေါင်းဆောင်တွေအတူယူလိုက်နာလှုပ်ဆောင်တဲ့သူတူဖြစ်တယ်လို့ဂါနာအမှုပညာရှင်တူဖြစ်သူဒဲရစ်ဘာကပြောပါတယ
်ကိုဖီအန်နန် is a very good reference every leader should actually look up to for someone to become great I think there's somebody who has already been
ကိုဖီအန်နန်ဟာတိတ်ကိုကောင်းမွန်တဲ့စာနမူနာပြပုဂ္ဂိုလ်တူဦးပါခေါင်းဆောင်တိုင်းသူ့ကိုအတူယူတင်ပါတယ်လူတစ်ယောက်အနေနဲ့မဟာလူပုဂ္ဂိုလ်တူဦးဖြစ်ဖို့ဆိုရင်အဲ့ဒီလိုဖြစ်ထားပြီးသားလူတူဦးရှိနေဖို့လိုပါတယ်ဒါကြောင့်အာဖရိကခေါင်းဆောင်တွေအတွက်သူစီကနေတင်ယူနိုင်တာတွေအများကြီးရှိပါတယ်။သူဟာတိတ်ကိုပွင့်လင်းမြင်သာမှုရှိသူ၊တိတ်ကိုယိုသားသူ၊တိတ်ကိုငြိမ်းချမ်းသူဖြစ်ပါတယ်။အာဖရိကခေါင်းဆောင်တယောက်ကသူ့ခြေရာနင်းပြီးလိုက်နာလှုပ်ဆောင်သင့်တယ်လို့ကျွန်တော်ယူဆပါတယ်
။ကိုဗီယန်နန်ဟာကုလသမဂ္ဂတွင်မှုချုပ်ဆိုတဲ့ကမ္ဘာခေါင်းဆောင်တဦးနေရာကိုရောက်သွားတာတော့မှသူ့ရဲ့မူရင်းဂါနာအစဉ်အလာအပြောအဆိုပြုမှုလှုပ်ဆောင်ပုံတွေကိုဆက်ပြီးထိန်းသိမ်းထားတဲ့ပေါ်ဂုဏ်ယူစွာပြောသူတွေထဲမှာသူကတော့ဂါနာတက္ကသိုလ်ကတိကဒူးဖြစ်သူဗစ်တာနီးစွာပါ
His personality as a Ghanaian as an African as a statesman an ultimate
ဂါနာနိုင်ငံသားအတူအဖြစ်အာဖရိကတိုက်သားဒူးအဖြစ်ဂုံလူဆောင်နိုင်ငံသားဒူးအဖြစ်အစုံမှတန်တမန်ဒူးအဖြစ်သူရဲ့ဇိုက်စင်ပြင်လက္ခဏာဟာစိတ်ကိုထူကြပါတယ်။ဘာကြောင့်လဲဆိုသူကဂါနာလေနဲ့စကားပြောတာကိုတောင်ပြောင်းပြစ်သူမဟုတ်ပါဘူး။တခြားလူတယောက်ယောက်အဖြစ်သူဟန်ဆောင်ခဲ့တာမျိုးမဟုတ်ပဲသူ့မူရင်းလေအတိုင်းပဲထင်ထားခဲ့သူပါသူနာမည်ကိုပြောင်းမပစ်ပါဘူးသူဟာကိုဖီအန်နန်ပါသူဟာဂါနာနိုင်ငံသားဖြစ်တယ်လို့အမြဲတမ်းသူပြောခဲ့ပါတယ်ဒါပေမဲ့သူဟာကမ္ဘာနိုင်ငံသားတူဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ
်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်သူကိုဖီအန်နန်ဟာ1998ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂဒွေးမှုချုပ်အဖြစ်တက်တန်း20တာဝန်ထမ်းခဲ့ပြီးတဲ့နောက်ငြိမ်းစားယူပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကျေးလက်ဒေသလေးတစ်ခုမှာဇနီးတဲ့နာနီမာရီယာနဲ့အတူနေထိုင်နေရင်းအသက်80ရွယ်ဩဂုတ်လ18ရက်နေ့ကခနာဒါနာမကျန်းဖြစ်ပြီးကွယ်လွန်သွားတာပါကုလတွင်မှုချုပ်ဖြစ်ကနေနားယူပြီးတဲ့နောက်ကိုဗီယန်နန်ဖောင်ဒေးရှင်းကိုထူထောင်ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးငြိမ်းချမ်းရေးငတ်မှုကောင်းပေါင်းမှုတိုက်ဖျက်ရေးစစ်ဆက်ညှိနှိုင်းရေးနဲ့အကြက်တဲဖြည့်ရှင်ရေးစတာတွေကိုအားပေးမြင့်တင်တဲ့လုပ်ငန်းတွေကို10နှစ်ကြာလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူပြီးကော်မရှင်ရဲ့အစီရင်ခံစာထွက်တဲ့အထိလှုပ်ဆောင်ပေးခဲ့ပါတယ်ကိုဗီယန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်လုတ်ဆောင်နေတယ်ဆိုတာနိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်တာဆူဂျီကိုတိုင်ကလည်းပြောထားပါတယ်။ဂါနာနိုင်ငံသားလူငယ်မျိုးဆက်သစ်တွေအတွက်တော့ကိုဗီယန်နန်ဟာသူတို့အတူယူအားကြတဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုတာကျောင်းသားတစ်ဦးဖြစ်သူနာနာအာချန်ပွန်ပြောစကားကသက်သေပြနေပါတယ
်။ One of his favorite quotes that really inspired me is we need to keep hope alive to strive to do better.
ကျမအတွက်စိတ်ခွန်အားတက်ကြွစေတဲ့သူ့ရဲ့နာမည်ကျော်ပြောစကားတစ်ခုကတော့ပိုပြီးတော့ကောင်းမွန်အောင်စူးစမ်းလှုပ်ဆောင်ဖို့အတွက်မျှော်လင့်ချက်ကိုရှင်သန်အောင်လုပ်နေဖို့လိုတယ်ဆိုတာပါပဲ။အဲ့ဒီစကားကကျမဘဝမှာစီးပွားရေးလုပ်ငန်းမှာကျမအတွက်နီလန်းပေါင်းစုံနဲ့အထောက်အကူဖြစ်စေခဲ့ပါတယ်။ကျမပိုကောင်းအောင်လှုပ်ချင်တဲ့အတွက်မျှော်လင့်ချက်ရှင်သန်နေအောင်အမြဲစူးစမ်းနေပါတယ်
။ကိုဖီအန်နန်ရဲ့ရုပ်ကလပ်ဟာပြီးခဲ့တဲ့တနင်္လာနေ့ကပဲဂါနာနိုင်ငံကိုရောက်လာပြီးအများပြည်သူဂါရဝပြုနှုတ်ဆက်ဖို့၃ရက်သတ်မှတ်ပြီးစီရင်ပေးထားပါတယ်။စက်တင်ဘာလ23ရက်ကြာသပတေးနေ့မှာနိုင်ငံတော်ဇာပနာကျင်းပပြီးစစ်သင်းကျိုင်းမှာမြေမြို့တချို့မှာဖြစ်ပြီးတော့လက်ရှိကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်အပြင်အာဖရိကခေါင်းဆောင်အများအပြားနိုင်ရေးအခမ်းအနားကိုတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံတော့ကြေးမနေ့6နာရီခွဲပါပြီ။ UA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုစီစဉ်ဒုတိယပိုင်းကို kHz 93.9 အတို့အပြင်လိုင်းလိုက်မီတာ190 kHz 105.5 ကနေပါတိုးချက်ထုတ်လွှင့်ပေးပါမယ်။အခုဆက်လက်နားဆင်ကြမှာကတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်စီစဉ်နဲ့နာနေခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာပါ။ဘယ်မလိုက်သင့်ဘူးဆိုတဲ့မီဒီယာယူဆဟာပြင်းထန်တဲ့အမျိုးသားရေးဝါဒကိုကြော်လွန်ထိုးဖောက်နိုင်ပါသလား
I think journalists can and in fact I think that's what journalism should do. Journalists are citizens like everyone else.
မီဒီယာဘာသာရေးတင်ကြားပို့ချနေသူအမေရိကန်ပညာရှင်တဦးနဲ့ဦးကျော်ဇန်သားတို့တုံ့သက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်မှာဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။ကိုရင်ဆုံးတော့မူရင်းအပေါ်မပြတ်ဦးကျော်ဇန်သားကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
တရုတ်မြန်မာစီးပွားရေးဇင်းညာဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုသက်သာမှုရစေမယ်ဆိုတဲ့ကောင်းစဉ်နဲ့ဝန်ကွန်ရေးတဲ့ဆောင်းပါးကို Global Times မှာဖတ်ရပါတယ်။တရုတ်မြန်မာစီးပွားရေးဇင်းညာတည်ဆောက်ရေးစီမံကိန်းသဘောတူညီအပြီးမှာမြန်နိုင်ငံတို့ဟာအခြေခံအဆောက်အုံစွန့်ရင်ဆက်မှုဆောင်စတာတွေဆက်လက်တည်ဆောက်ပြမှာဖြစ်ပါတယ်လို့ဆိုပါတယ်။ဒီသဘောတူညီချက်တွေဟာမြန်မာနိုင်ငံအတွင်တိုင်းသားပဋိပက္ခတွေကြောင့်ကမ္ဘာဖြစ်အားနဲ့ရင်ဆိုင်နေရခြင်းပြည်တွင်းမှာအခက်အခဲတွေကြုံရခြင်းမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီစီပွားရေးဇင်းညာစီမံကိန်းဟာမြန်မာနိုင်ငံကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရောပါသွားစေမှာဖြစ်ပြီးတရုတ်ပြည်ရဲ့နာမည်ကောင်းရလာနေတဲ့ Win-Win ခေါ်အရှုံးမရှိနိုင်သောနှောင်ကြိုးမဲ့ပူးပေါင်းဆောင်ရွက်မှုရဲ့နမူနာကောင်းဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါသေးတယ်။ဒီဇင်းညာစီမံကိန်းအတွက် MOU တရက်ကိုနှစ်နိုင်ငံကလက်မှတ်ရေးထိုးခဲ့ပြီးဆက်လက်ပူးပေါင်းရေးလမ်းပွင့်သွားတယ်လို့လည်းဆိုပါတယ်။2019 November ကတရုတ်နိုင်ငံရဲ့ဝန်ကြီး Wang Yi ရဲ့မြန်မာနိုင်ငံခီးစဉ်တွင်တရုတ်နိုင်ငံယူနန်နယ်နဲ့မန္တလေးရန်ကုန်ကတဆင့်ကြောက်ဖြူအထိဆက်သွယ်ဖို့ရည်ရွယ်တဲ့ဒီဇင်းညံစီမံကိန်းကိုအဆိုပြုခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းတွေကြောင့်မြန်မာနိုင်ငံအတွက်စိတ္တမြင်သာတဲ့အကျိုးအမြတ်တွေအများအပြားရှိစမှာဖြစ်တယ်လို့လည်းဆိုထားပါတယ်။ပူပေါင်းဆောင်ရွက်မှုအလုံးဟာနှစ်နိုင်ငံအကျိုးအမြတ်ရရှိရေးဆိုတဲ့မူအပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ဒီဇင်းညံစီမံကိန်းကိုအနောက်နိုင်ငံတွေကဘလို့ပဲကြဲကြဲလောင်လောင်ဝေဖန်ပြောဆိုနေကြသည့်တိုင်အောင်မြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့လည်းရေးသားထားပါခင်ဗျာ။ဆလဘီကူမင်းကယ်ကတာကြီးစံယထာလန်းစီမံကိန်းတရုတ်နဲ့အိန္ဒိယတွေအကျိုးရှိနိုင်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယတရိတ်မှရေးသားထားတာကိုလည်းအကြီးဆုံးတင်ပြလိုပါတယ်။တရုတ်နိုင်ငံကူမင်းကနေမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုဖြတ်ပြီးအိန္ဒိယနိုင်ငံကယ်ကတာမြို့အထိပေါက်ရောက်မဲ့ bullet train ကြီးစံယထာလို့ခေါ်တဲ့အမြန်ယထာလန်းဖောက်လို့ဖို့တရုတ်ကစီစဉ်နေတဲ့ဆိုတဲ့အကြောင်းကယ်ကတာမှာရှိတဲ့တရုတ်ကောင်စီဝန်ချုပ်ကကူကပြီးဖော်ပြထားပါရယ်ဒီထာလန်အကောင့်ထဲပေါ်လာရင်ကယ်ကတာနဲ့ကူမင်းကိုနိုင်ရီအနေငယ်တင်ဆက်သွယ်သွားလာနိုင်ရမှာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အတွက်လည်းအကျိုးရှိစေမယ်လို့ဆိုထားပါရယ်ကီလိုမီတာ2800မိုင်အဖြစ်1900ကျော်ရှိမဲ့ဒီထာလန်တစ်လျှောက်စစ်မှုလုပ်ငန်းစီမံကိန်းမျိုးစုံပေါ်ပေါက်လာနိုင်ပြီးပါဝင်ပတ်သက်နေတဲ့နိုင်ငံတွေစီးပွားဖွံ့ဖြိုးဖို့အတွက်အထောက်အကူဖြစ်စေမှာလည်းဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပခါတွေကအစရခိုင်ပြည်နယ်အချက်အသေးဆုံးပြဿနာပေါင်းစုံမှာနောက်ွယ်ကတွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမြင်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမြင်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲဘယ်လိုအကဲဆန်းစိန်ခေါ်မှုတွေရှိနေပါလဲဖြစ်လို့ဖြစ်စဉ်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@boenews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ view ရဲ့တိုက်ရိုက်လေးလိုက်စီစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာဖို့အချိန်ကျပါပြီ။မနက်ခင်းထုတ်လွှင့်နေကြအမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်းကစီစီတင်ဆက်ပါရခင်ဗျာ
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း th the b u s h bush the bush ကတော့ခြုံပုတ်လို့လုံောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံပုတ်တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစာအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင့်ရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ငှက်တွေအပြင်ထွက်လာစီဖို့ခြုံပြည့်ဘက်ကနေဝိုင်းတော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တည့်မပြောတည့်တည့်မလုပ်ဘဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေအတိပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တည့်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတိမပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြရတာပါဒီစီစဉ်အစီအကိုတော့တနင်္ဂနွေနေ့မနေ့ကအစီအစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်ဒါပြင် VOA website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလေ့လာနိုင်ပါတယ်အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်လည်းရောက်ပါပြီနိုင်ငံတစ်ခုမှာအခြေအနေတရက်ဟာနိုင်ငံအကျိုးစီးပွားနဲ့ပတ်သက်လာတဲ့အခါတနည်းအားဖြင့်အမျိုးသားရေးအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ယူဆစရာဖြစ်လာတဲ့အခါမီဒီယာတွေကဘယ်လိုရေးသားတင်ပြသင့်ပါသလဲအမျိုးသားရေးစိတ်ဓာတ်အခြေခံနဲ့ရေးသားတင်ပြဖို့သင့်မသင့်ဆိုတာအမေရိကန်ပြည်ထောင်စု George Washington တက္ကသိုလ် Public Diplomacy နဲ့ Global Communication ညွှန်ကြားရေးမှူးလည်းဖြစ်မီဒီယာလူလူရေးရာနိုင်ငံတကာရေးရာတွဲပက်ပေါင်းပေါက်ကလည်းဖြစ်တဲ့ Janet Steele နဲ့ဦးကျော်စံတာဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုဒီသတင်းပတ်မှာတင်ဆက်လိုက်ပါရခင်ဗျာ
Janet အခုလို General VOA ကိုတွေ့ဆုံမင်းများတွင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရပါတယ်ဖြေကြားရတာဝမ်းသာပါတယ
်ပထမဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်မီဒီယာရဲ့ဗမ်လိုက်အယူဆဟာအမျိုးသားရေးဝါဒ nationalism ကိုကျော်လွှားနိုင်မယ်ထင်ပါသလားအမျိုးသားရေးဝါဒဟာလူအသိုက်အဝန်းမှာအင်မတန်စွမ်းအားကြီးတဲ့ဝါဒတရားဖြစ်ပါတယ်ဆိုတော့ဗမ်လိုက်သင်မှုဆိုတဲ့မီဒီယာရဲ့အယူဆဟာဒီလိုအင်အားပြင်းထန်တဲ့အမျိုးသားရေးဝါဒကိုစန့်ကျင်ထိုးဖောက်နိုင်နိုင်မယ်လို့ကျွန်တော်ထင်ပါသလား
I think journalists can and in fact I think that's what journalism should do journalists are citizens like everyone else and of course they feel a strong sense of national pride but on the other handTheir job is to serve the truth and sometimes reporting on the truth.
Okay, journalists တွေထုတ်ဖောက်ကြော်လွှားနိုင်မယ်လို့ကျွန်မထင်ပါတယ်။ဒီလိုမျိုးအမျိုးသားရေးဝါဒကိုထုတ်ဖောက်ကြော်လွှားရေးဆိုတာတကယ်တော့မီဒီယာအနေနဲ့လှုပ်တင်တဲ့ကိစ္စပဲလို့ထင်ပါတယ်။ journalists တွေကလည်းအများတကာလုံးနိုင်ငံသားတွေပါ။သူတို့ကလည်းအမျိုးသားရေးစိတ်ဓာတ်ရှိတဲ့သူတွေပါ။တခြားတစ်ဖက်မှာတော့သူတို့ရဲ့တာဝန်သူတို့ရဲ့အလုပ်ကအမှန်တရားကိုဖော်ဆောင်နိုင်မှုပါ။တခါတလေလေဒီအမှန်တရားရေးသားတင်ပြတဲ့အခါမှာအမျိုးသားရေးလိုင်းကိုထိခိုက်စေတတ်ပါတယ်။ဒီလိုအခါမျိုးမှာလည်းသူ့ရဲ့တာဝန်ကတော့အမှန်တရားကိုပြောဖို့ပဲဖြစ်ပါတယ်။ကျမအဖိုးကတော့အဲ့လိုမျိုးအမှန်တရားဘက်ကရက်တီတာဂျာနယ်လစ်တွေအတွက်အမြင့်မားဆုံးတာဝန်လို့ထင်ပါတယ်။တိုင်းပြည်အကျိုးထမ်းဆောင်တာတက်တောင်ပို့ပြီးမြင်ပါတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံတွေကျမတို့ရဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံတွေကအများနဲ့မှတ်မှန်ပါအောင်အဲ့ဒီအခါမှာအစိုးရကစိတ်ဆိုးဒေါသဖြစ်နိုင်သည့်တိုင်အောင်အမှန်တရားကိုထောက်ပြဖို့က journalist တွေရဲ့တာဝန်ပ
ါဆိုတော့ဒီအမျိုးသားရေးစွမ်းအားကိုရင်ဆိုင်ဖို့တနည်းပြောရင်အစိုးရညှဉ်းပန်းတာကိုခံနိုင်ဖို့အတွက် journalist တွေဘက်ကခွန်အားလိုတာပေါ့ သူဘက်ကမှန်ကန်နေဖို့ဆိုတာလည်းပဲအရေးကြီးတဲ့ပြဿနာလိုအပ်တယ်ထင်ပါတယ
် Oh absolutely I think to me journalism is the most noble profession there is because journalists bring truth to the people bring truth
Okay ဒါသေးကြပါတယ်ကျွန်မအဖို့မှာဆိုရင်ဒီ journalism သတင်းသမားအလုပ်ကအမြင့်မြတ်ဆုံးလုပ်ငန်းဖြစ်ပါတယ်ဘာကြောင့်လဲဆိုရင် journalist တွေကလူထုအတွက်နိုင်ငံသားတွေအတွက်အမှန်တရားကိုစောင့်ကြည့်ပေးပါတယ်ပြီးတော့ဒီအလုပ်ကတိတ်ကိုခက်ခဲပါတယ် journalist တယောက်သူ့ရဲ့အလုပ်ကိုလုပ်ကင်နိုင်ဖို့ဘလောက်ခက်ခဲလဲဆိုတာကျွန်မရှော့မတွေ့ချင်ပါဘူးအထူးသဖြင့်ဒီနေ့ခေတ်မှာနောက်ပြီးတော့အထူးသဖြင့် democracy အသွင်ကူးပြောင်းတဲ့နိုင်ငံတွေမှာပို့ပြီးတော့ခက်ခဲပါတယ် media ကောင်းကဘလို့လဲဆိုတာကိုအစိုးရကိုအသိပေးရုံမကနိုင်ငံသားတွေကိုပါပညာပေးဖို့လိုအပ်ပါတယ်သူတို့ဟာစစ်မှန်ကောင်းမွန်တဲ့ journalism သတင်းပညာကိုအတွေ့အကြုံမရှိကြပါဘူး။သတင်းသမားတွေသူတို့အလုပ်သူတို့မှန်မှန်ကန်ကန်လုပ်နေတာကိုတခါတရံမှလူတို့ကမကြိုက်ပါဘူး
။ဆိုရင် journalist တွေကဘသူကပညာပေးရမှာလဲ။မြန်မာနိုင်ငံလိုကိစ္စမျိုးမှာ journalist တွေကပြန်လဲရှင်းသန်တာ journalism ပြန်လဲရှင်းသန်တာသိရင်ကျက်မှုမရှိသေးပါဘူး။
Well, that's such an interesting question because I'm so lucky. I've been able to do a lot of traveling in different countries in the region, in Southeast Asia. And I started out as a Fulbright professor 20 years ago in Indonesia under the Suharto regime.
Okay, Daga, thank you. I'm going to talk about this. 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 I'm going to talk about Indonesia Suharto. အဲ့ဒီကဖူလ်ဘရိုက်အစီအစဉ်နဲ့ပမခါဖြစ်နေစပြီးတော့တာဝန်ထမ်းဆောင်ခဲ့ပူပါတယ်။အဲ့တော့ကကျွန်မစဉ်းစားတယ်။အော်တနားစရာကောင်းတဲ့ဒီအင်ဒိုနီးရှားသတင်းတောက်တွေဟာဆိုရင်ဆူဟာတိုရဲ့တင်းကျပ်တဲ့အုပ်ချုပ်ရေးအောက်မှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိကြဘူး။ Good journalism ကောင်းမွန်တဲ့သတင်းရေးသားတင်ပြမှုကိုသူတို့နားမလည်ကြဘူးလို့ထင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကျွန်မမှားပါတယ်။ကျွန်မလုံးဝကိုမှားခဲ့ပါတယ်။အရှိတောင်အရှာနိုင်ငံတိုင်းမှာပဲ Good journalism ဘာလဲဆိုတာသတင်းတောက်တွေသိကြပါတယ်။ဘလို့ချုပ်ချယ်တဲ့အစိုးရလက်အောက်မှာဖြစ်ဖြစ်စီသူတို့သိပါတယ်သူတို့အနေနဲ့ဒါကိုလုတ်ပိုင်ခွင့်မရှိရင်သာနေမယ်သူတို့ဟာဖိနှိပ်ခံရမယ်အနေရကြုံရနိုင်တယ်စန်စာလုတ်ခံရမှာကိုကြောက်လို့ပုံဝင်လင်းလင်းမရေးနိုင်တာပဲရှိမယ်ဒါမဲ့လေ good journalism ဘာလဲဆိုတာသူတို့သိကြပါတယ်ဆိုတော့ journalist တွေကိုပညာပေးဖို့မလိုဘူးထင်ပါတယ်သူတို့အနေနဲ့ရေးသားတင်ပြခွင့်အတွေ့အကြုံနဲ့အလေ့အကျင့်ပဲလိုတယ်ထင်ပါတယ်ဘာတွေလုပ်ရမယ်ဆိုတာသူတို့သိပါတယ
်နောက်ထပ်သဘောတရားမေးခွန်းတစ်ခုမေးချင်ပါသေးတယ်ဓမ္မဒိဋ္ဌံကြရဲဆိုရဲကိစ္စပါတနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲကိစ္စ journalism ဟာဒီလိုအဆွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား journalism ဟာ objective ဖြစ်တယ်ပေါ့တနည်းပြောရင် journalism ဟာ objective ဖြစ်တယ်လို့ယူဆပါသလား
That's such a complicated question because I think as human beings it's impossible for any of us to be completely objective but that doesn't mean that we can't follow a set of guidelines a set of rules to be fair to verify what we report to try to consider other points of view to try to recognize
ဒါကတိကတမေကုံးမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဒိဋ္ဌံကြောက်ဖို့လုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီးမင်းစီးကန်းတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးမြင်တွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျွန်မအမြင်မှာတော့ journalism ဆိုတာ discipline of verification အမှားအမှန်ကိုစစ်ဆေးရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစစ်ဆေးရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရပါ။အဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်သင့်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေ။ထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်ပြည်တွင်းသတင်းသမားတွေနဲ့ပြည်ပသတင်းသမားတွေအကြားကွဲလွဲမှုလည်းပဲဆွေးနွေးကြပါတယ်။အခုမြန်မာပြည်မှာတွေ့နေရပါတယ်။ပြည်တွင်းသတင်းသမားတွေကအမျိုးသားရေးဝါဒကိုအခြေခံကြတယ်။ဒီသတင်းဟာချင်းတိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်စေမလားဆိုတာကိုအကြံထက်တွက်ကြတယ်။ပြပါလာတဲ့သတင်းသမားတွေကတော့ဒါကိုထက်တွက်ကြတာမတွေ့ရပါဘူ
း I know as an American if I'm overseas and people start telling me all about the United States I get kind of irritated sometimes because I know it's so much more complicated than what they see and I'm sure
Okay ကျွန်မသိပါတယ်ကျွန်မက American ဖြစ်နေတော့လူတွေ America အကြောင်းအမျိုးမျိုးပြောနေကြတာတခါတခါကျွန်မရဲ့စိတ်ထဲမှာကတိကအောင်ဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အခြေအနေကသူတို့ပြောနေကြတာတွေထက်ပိုပြီးတော့ရှုပ်ထွေးတယ်ဆိုတာကျွန်မမြင်ထားလို့ပါမြန်မာပြည်ကသတင်းတောက်တွေနဲ့ပတ်သက်လို့လဲဒီလိုပဲဖြစ်မှသိကြပါဗျ။နိုင် နိုင်ငံသားသတင်းတောက်တွေလာတယ်။နောက်ပြီးတော့သူတို့မြင်တယ်လို့ရေးကြတယ်။တကယ်တော့သူတို့ရေးတယ်လို့မဟုတ်ဘဲနဲ့ပို့ပြီးတော့ရှုပ်ထွေးတယ်၊ကျေပြန့်တယ်ဆိုတော့ကိုမြန်မာနိုင်ငံက journalist တွေသိကြပါတယ်။ဆိုတော့ဒီလိုဖြစ်တတ်တာသဘာဝပါ။ဒါမှလည်းငါဒီမှာနေတာကမင်းတို့ထက်ပိုသိတယ်ဆိုတာထက်တစ်ခါတစ်ခါမှပြည်ပကလူတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တတ်တာတွေလည်းရှိနိုင်ပါတယ်။ကျမကျွမ်းကျင်တဲ့အင်ဒိုနီးရှားနဲ့မလေးရှားမှာဆိုရင်ကျမမသိတာတွေအများကြီးရှိပေမဲ့တခါတခါတော့ဒေတာကန်တွေမြင်တာထက်ကျမပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တယ်လို့ထင်ပါတယ်။ကျမမသိပဲနဲ့သူတို့သိနေတာတွေကတော့အများကြီးရှိပါတယ
်။ဟုတ်ကဲ့အဲ့တော့ဒီညမှာ American Journalist တွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်ပါတယ်။ 9/11 မှာ World Trade Center အတိုက်ခံရပြီးတော့ American Media တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာလည်း
Oh, it was very nationalistic. I mean, absolutely. And I think some of that is natural. But then we also had to start thinking about, journalists had to start reporting on minorities in the United States, like Muslim Americans, and that, no, they're not terrorists, and, you know, they are Americans.
I'm going to say that they're going to be a little bit of a little bit.ဒါလည်းတဘာဝပဲလို့ထင်ပါတယ်။ဒါပေမဲ့နောက်တော့ပြန်သုံးသပ်ပြီးတော့ American Muslim လူနည်းစုအကြောင်းလဲ American Journalist တွေရေးတင်တယ်။သူတို့ဟာအကျန်းဖက်သမားတွေမဟုတ်ဘူး။ငါတို့လိုပဲ American နိုင်ငံသားတွေဖြစ်တယ်။အကျန်းဖက်မှုတွေလူအုပ်ထဲမှာပြစ်ခတ်မှုဖြစ်တိုင်းဒါဟာ Muslim အကျန်းဖက်သမားတွေပဲဖြစ်ရမယ်လို့ချက်ချင်းမဆုံးဖြတ်သင့်ပါဘူး။အဲ့ဒီအကွက်ဆင်ထားတဲ့ထောင်ချောက်ထဲမဝင်သင့်ဘူးလို့စဉ်းစားလာကြပါတယ်။ဥမာ Oklahoma City ဘုံခွဲမှုတုန်းကဖြစ်ခဲ့တာရှင်းသတိရမယ်ထင်ပါတယ်။ဘုံခွဲတဲ့သူကအမေရိကန်နိုင်ငံသားလူပြူလူငယ်တယောက်ပါ။ဒါကိုချစ်ချင်းမဲ့မွတ်စလင်အကျန်းဖက်သမားတွေလက်ချက်လို့ပြောပြီးတော့လိုက်ကြတဲ့အတွက်သတင်းတောက်တွေဖို့အထူးကိုကတိကောင်ဖြစ်ခဲ့ရပါတယ်။ဒီလိုတွေကသတင်းတောက်တွေအတွက်သင်ခန်းစာတွေပါ။
အခုမင်းမေမီကွန်ကတော့အမေရိကန်နဲ့မပတ်သက်ပါဘူး။တချို့အစွန်းကူးပြောင်းရေးနိုင်ငံတွေမှာလူတချို့ကပြောကြတယ်ဒီမိုကရေစီအပြည့်အဝမထွန်းကားသေးတဲ့အတွက်မီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်ဘူး။
Well, I don't agree with that. I mean, actually, to me, freedom is the wrong word. Independent is the right word. Because with freedom, that seems to open a lot of doors. So, you know, what about pornography? And the next thing you do, you're all arguing about pornography. And that's not the point. The idea is that media need to be independent.
That's what I'm talking about. I'm talking about freedom. I'm talking about freedom. Independent အမေကိုကင်းခြင်းဆိုတဲ့စကားလုံးကပဲမှန်ပါတယ် Freedom ဆိုတဲ့ကိစ္စကတကားတွေအများကြီးဖွင့်ထားပါတယ်ဥမာ Pornography လို့ခေါ်တဲ့လိင်မှုကိစ္စတွေလည်း Freedom ဆိုတဲ့အထက်မှာပါဝင်နေပါတယ်ဒါကိုကျမတို့လိုလားတာမဟုတ်ပါဘူး Media ဟာအစိုးရရဲ့ဩဇာအာဏာအောက်ကလွတ်မြောက်ရမှာဖြစ်ပါတယ် Media ကိုစောင့်ကြည့်နေတဲ့လူတွေရဲ့ဩဇာအာဏာအောက်ကလည်းလွတ်မြောက်ရမှာဖြစ်ပါတယ်အရှိတောင်အာရှဒေသတွေကနိုင်ငံတချို့ကိုပဲကြည်ပါကျမအမြင်အင်ဒိုနီးရှားမှာဆိုရင်ဆူဟာတိုပြုတ်ကျပြီးတော့အရေးအကြီးဆုံးပြုပြင်ပြောင်းလဲရေးကလွတ်လပ်သောမီဒီယာဖြစ်ထွန်းရေးနဲ့စာနယ်ဇင်းဥပဒေသစ်ပြီးတော့အစိုးရခိုင်တာလုပ်ဆရာမလို့တဲ့လုံးဝလွတ်မြောက်သော Press Council အကောင်ဆုံး Journalism ကိုအစ်စ်မှန်ကိုစားပြုနိုင်တဲ့မီဒီယာအဖွဲ့အစည်းဖြစ်ထွန်းရေးပါ Journalist တွေအတွက်အရေးအကြီးဆုံးက Self Regulation ကိုဟာကိုကိုစီမင်းစီကဲနဲ့အညီလိုက်နာဖို့ပဲဖြစ်ပါတယ်ဒီမိုကရေစီအတွင်းကူပြောင်းမှုအစဉ်အဆက်ကိုလိုက်ပြီးတော့ထိန်းချုပ်နေရမယ်ဆိုတာကျွန်မမယုံကြည်ပါဘူ
းဦးကျော်စံသောစီစဉ်တင်ဆက်တဲ့မြန်မာရေးသူနှုတ်ချက်စီစဉ်ကိုနားဆင်ကြရတာပါနိုင်ငံပိုင်မီဒီယာဆိုတာအစိုးရဝါဒဖြန့်ချီရေးလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာဘယ်ပုံစံနဲ့ရှိတင်တယ်လဲစတဲ့ဆွေးနွေးခန်းကိုနောက်တစ်ပတ်တင်ဆက်မယ့်ဒုတိယပိုင်းမှာကြားကြရဖို့ရှိပါတယ်ခင်ဗျာအခုဆက်ပြီးတော့သူယုံကြည်ရစီစဉ်ကိုထုတ်လင်းပါမယ်အခုတစ်ပတ်စီစဉ်မှာတော့တဲ့ကြီးရော်တွေကိုဆောင်းလျှောက်ပေးနေတဲ့သူနာပြုမတန်တန်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျမကပြည်သူဆောင်းလျှောက်တဲ့အလုပ်ကိုဝါသနာပါသူတယောက်ပါကျင်လာတဲ့စိတ်ကလေးနဲ့ပြည့်စုံဆောင်ရှောက်ရင်တစ်ပင်လေးတွေတောင်အတီးအပွင့်အရက်တွေဝေဝေဆဆာနဲ့ကိုပြည့်စုံဆောင်ရှောက်မှုရဲ့ရလဒ်ကိုတွေ့ကြရပါတယ်။တစ်ပင်လေးတွေကိုတက်ရှိလူသားတယောက်ကိုပြည့်စုံသလိုပေါင်းတင်ရီလောင်းပေးရင်စင်းစင်းဆူဆူနဲ့ရိတ်အာဝါဒပေးသလိုပန်းဝင်လေးတွေပွင့်လာတာကိုလည်းတွေ့ကြရပါတယ်။ဒီလိုပါပဲနေမကောင်းတဲ့လူနာတွေတက်ကြီးရွယ်ဦးအဖိုးဖွားတွေကိုချင်းချင်းနာနာနဲ့ဂရုတစိုက်ပြည့်စုံရင်သူတို့လေးတွေလန်းဆန်းလာတာတတလာလာကိုအထင်ရှားမြင်နိုင်ပါတယ်အထူးသဖြင့်တက်ကြီးရွယ်ဦးအဖိုးဖွားတွေဟာတချိန်ကမိသားစုကိုပြုစုလုပ်ကူးခဲ့တဲ့သူတွေပါတချို့အဖိုးဖွားတွေဆိုရင်သူတို့ငယ်စဉ်ကနိုင်ငံတော်ရဲ့တာဝန်ကိုက ကြရခန်းခန္ဓာကနေတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။တချို့ကတော့နိုင်ငံတော်ရဲ့တိဆောက်ရေးမှာကဏ္ဍပေါင်းစုံကနေပါဝင်လုပ်ပြန်ခဲ့ကြပါတယ်။ငယ်စဉ်ကဆရာဆရာမဘွားနဲ့ကလေးလူငယ်တွေကိုပြုစုပြူထောင်ပြီးပညာရေးကဏ္ဍမှာတစ်ဖက်တစ်လမ်းကတာဝန်ထမ်းရခဲ့တဲ့သူတွေလည်းပါဝင်ပါတယ်။တချို့ကတော့ငယ်တုန်းကတောင်သူလယ်သမားဘွားနဲ့နိုင်ငံတော်ရဲ့စားနပ်ရိက္ခာဖွံ့ဖြိုးရေးအတွက်မနာမနေထမ်းဆောင်ခဲ့ကြတဲ့သူတွေပါ။ဒီလိုတိုင်းပြည်အတွက်တစ်ဖက်ဖက်ကသူတို့ရဲ့တက်နိုင်သမျှတာဝန်ထမ်းခဲ့ကြတဲ့အလုပ်သမားလက်သမားကြီးတွေအသက်အရွယ်ဦးမင်းလာတဲ့အခါသူတို့ရဲ့မိသားစုသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့အတိုင်းအဝိုင်းကအဖိုးအဖွားတွေကိုလိလိရှိမထားတင်ပါဘူးနိုင်ငံတော်ကလည်းအဖိုးအဖွားတွေကိုအားထားရတဲ့လူမှုကျန်းမာရေးစောင့်ရှောက်မှုတွေအစီအစဉ်တွေထောက်ပံ့ပေးတင်ပါတယ်ဒါပေမဲ့အဖိုးအဖွားတွေအသက်ကြီးလာတဲ့အခါသူတို့ရဲ့သားသမီးမြင်းမြစ်တချို့ကသူတို့ကိုကျဉ်ကျဉ်နာနာနဲ့ပြည့်စုံစောင့်ရှောက်မှုမပေးနိုင်တာကိုတွေ့ရပါတယ်ဒါဟာတိတ်ဝမ်းနဲ့ဆရာကောင်းတဲ့အချက်ပါတကြီးရွယ်ကိုဖိုးဖွားတွေဟာသူတို့ငငယ်တုန်းကမိသားစုအတွက်တာမကနိုင်ငံတော်အတွက်လည်းတနည်းနည်းနဲ့အလုပ်ကြည့်ပြုလုပ်ခဲ့ကြသူတွေပါသူတို့အသက်ကြီးလာတဲ့အခါသူတို့ကိုနိုင်ငံတော်ကရောလူမှုအတိုင်းအဝိုင်းကပါပြန်ပြီးပြုစုဆောင်ရှောက်တင်ပါတယ်လက်ရှိအချိန်မှာကျမကတကြီးရွယ်ကိုဖိုးဖွားတွေကိုဆောင်ရှောက်ပြုစုတဲ့အလုပ်ကိုလုပ်နေပါတယ်ကျမရဲ့အလုပ်ကိုကျမမေတ္တာစေတနာအစဉ်အလာတွေထည့်ပြီးစိတ်ပါလက်ပါလုပ်ပါတယ်ဒါကြောင့်ကျမပြုစုရတဲ့ဖိုးဖွားတွေကျမပြောရှင်းလာတော့တွေ့ရင်ကျမပြောပါတယ်တစ်ပင်လေးတွေကိုဂယူဆိုင်တယ်လို့ကျမပြည့်စုံရတဲ့ဖူးဖွားတွေကိုတအားသမျှကျမဂယူဆိုင်ပါတယ်ကျမရဲ့အလုပ်ကကုသိုလ်လေးရဝမ်းလဲဝါတဲ့အလုပ်ဖြစ်တာမို့စိတ်ချမ်းသာပါတယ်မြစ်တာကျင်နာမှုတွေလိုအပ်နေတဲ့ဖူးဖွားတွေကိုအကျဉ်းနာမြစ်တာပေးပြီးပေးခွင့်ရလို့လည်းကျင်နပ်ပါတယ်ကျမလိုပဲလူငယ်လူရွယ်တွေအနေနဲ့ကိုယ့်ရဲ့ဖူးဖွားမိဖွားတွေကိုအချင်းချင်းနာနာပြည့်စုံဆောင်ရှောက်ပြီးစိတ်ချမ်းသာပျော်ရွှင်မှုရကြပါစေလို့မြစ်တာပို့လိုက်ပါတယ်
ဘာစင်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသာပတိမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ် VOA ကဆက်လက်တင်လွှင့်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာဗင်နီဇွဲလားနိုင်ငံမှာလက်ရှိဖြစ်နေတဲ့ဝမ်းနည်းဝယ်အဖြစ်ဆိုးတွေဟာလူကတမင်ဖန်တီးတဲ့အခြေအနေသာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်ကသူ့ရဲ့တောင်အမေရိကခီးစဉ်အတွင်ပြောကြားလိုက်ပါတယ်။ဒါဟာဖျားသခင်ရဲ့တန်ခတ်မှုမဟုတ်တယ်လို့တဘာဝဘေးအန္တရာယ်ကြောင့်ဖြစ်နေတာမျိုးလည်းမဟုတ်ပါဘူး။တကယ်တော့ဗင်နီဇွဲလားနိုင်ငံဟာအေယာမရေနံတိုက်ကြီးပေါ်တည်ရှိနေပြီးဒါဟာသူ့ပြည်သူတွေအတွက်အေယာမအခွင့်အရေးဖြစ်ပါတယ်လို့ဂျင်မက်ဒစ်စ်ကပြောပါတယ်။တချိန်တုန်းကချမ်းသာကြွယ်ဝတဲ့ဗင်နီဇွဲလားနိုင်ငံကိုမာဒူရိုအစိုးရကလမ်းမပေါ်ဆွဲခေါ်သွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဆက်ဆုပ်ယွန်ရှာကြောင်းအာနာကိုမမောပြီးဖိနှိပ်တဲ့မာဒူရိုအစိုးရကြောင့်ဝမ်းနည်းဝယ်အခြေအနေတွေရင်ဆိုင်နေရတဲ့ဗင်နီဇွဲလားပြည်သူတွေနဲ့အတူအမေရိကန်ကရပ်တည်နေမှာဖြစ်ကြောင်းနဲ့ပြည်သူတွေအပေါ်အတင်းကျပ်အုပ်ချုပ်နေတဲ့အဲ့ဒီတိုင်းပြည်ကနေထွက်ခွာသွားကြဖို့ဝန်ကြီးမက်ဒစ်ကကြေညာထားပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့သူ့အစိုးရရဲ့ကြာဆုံးမှုတွေကိုလက်ညှိုးထိုးဝေဖန်နေကြတဲ့အင်းဒီဂျင်းနိုင်ငံတွေကိုပြင်းပြင်းထန်ထန်တုတ်ပြန်ပြောဆိုချင်းချောက်နေပါတယ်ကျွန်တော်တို့ဟာပြဿနာတွေကိုအဲ့ဒီလိုနီးလန်းနဲ့ဖြေရှင်းနေတာမျိုးမဟုတ်ဘူးဆိုတာကိုမာဒူရိုသိတဲ့နယ်လို့ကာကွယ်ဝင်ကြီးမက်ဒစ်ကပြောပါတယ်အဲ့ဒီလိုရန်လိုတဲ့တုတ်ပြန်မှုတွေအတွက်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတွေကအတူတကွရပ်တည်ပြီးပယ်ချသွားမှာဖြစ်တယ်လို့အဲ့ဒီရဲ့နောက်ကွယ်မှာစီရေးအင်အားတွေပါလာမှာဖြစ်တယ်လို့လည်းကာကွယ်ဝင်ကြီးမက်ဒစ်ကပြောပါတယ်စကူရာစုတုန်းကဗင်နီဇွဲလားကိုလံဘီယာဘော်လီးဗီးယားနဲ့အခြားပတ်ဝန်းကျင်နိုင်ငံတွေကိုပါစပိန်အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်လုပ်ပေးခဲ့တဲ့ဗင်နီဇွဲလားရဲ့စစ်ရေးနဲ့နိုင်ငံရေးခေါင်းဆောင်ဖြစ်သူဆိုင်မွန်ဘော်လီဗာတခါတော့ကပြောခဲ့ဘူးတာကတော့လူအဖွဲ့အစည်းလုံခြုံမှုရရှိရေးနဲ့နိုင်ငံရေးအတည်ငြိမ်ဆုံးဖြစ်အောင်စွမ်းဆောင်နိုင်မှသာအစိုးရတရက်ဟာအကောင်းမွန်ဆုံးစွမ်းရည်မြင့်မားတဲ့စနစ်ကိုလဲပတ်နေတဲ့အစိုးရတရက်ဖြစ်တယ်လို့ပြောခဲ့တာပါအခုတော့မာဒူရိုနဲ့သူနာတဝိုက်ကအုပ်ချုပ်သူတွေဟာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့သူရဲ့အမွေအနှစ်တွေကိုချိုးဖောက်ရာကျနေတယ်လို့မက်ဒစ်ကပြောပါတယ်။ဒီမိုကရေစီတရားဥပဒေစိုးမိုးရေးလူတူးချင်းရဲ့လွတ်လပ်ခွင့်နဲ့လူအခွင့်အရေးစတာတွေဟာ အလိုအလျောက်ခန်းစား권ရစီမဲ့ဟာမျိုးမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကသတိပေးလိုက်ပါတယ်အခုဆိုရင်မာဒူရိုရဲ့အစိုးရဟာဗင်နီဇွဲလာရဲ့ဒီမိုကရေစီကိုဖျက်ဆီးနေတာကိုမြင်အောင်ကြည့်ကြဖို့အရေးကြီးကြောင်းဝန်ကြီးကဆိုပါတယ်စီကံတကြရှိတဲ့တပ်မတော်တစ်ခုရဲ့တွင်ပြင်လက္ခဏာမှာဒီမိုကရေစီကိုလေးစားလိုက်နာပြီးအရသာအုပ်ချုပ်သူတွေရဲ့စီမံခန့်ခွဲမှုကိုနာခံခြင်းပဲဖြစ်ပါတယ်ဒါမျိုးကိုဘရာဇီးအာဂျင်တီးနာချီလီနဲ့ကိုလံဗီယာနိုင်ငံတွေမှာတွေ့ရမှာဖြစ်တယ်လို့မက်ဒစ်ကဆိုပါတယ်။ဒါပေမဲ့ကျူးဘား၊ဗင်နီဇွဲလားနဲ့နီကာရာဂွာနိုင်ငံတွေမှာတော့အဲ့ဒါမျိုးကိုတွေ့ရမှာမဟုတ်ပါဘူး။အဲ့ဒီနိုင်ငံတွေမှာအုပ်ချုပ်သူတွေအာဏာခိုင်မြဲဖို့အတွက်စစ်တပ်ကိုအသုံးချပြီးသူ့ပြည်သူတွေကိုဖိနှိပ်နေတာကြောင့်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကမှတ်ချက်ပေးပါတယ်။ဒီလိုဖိနှိပ်တဲ့အုပ်ချုပ်သူတွေကိုစန့်ကျင်ကာကွယ်သွားရေးအတွက်အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်လက်တွဲဘက်နိုင်ငံတွေနဲ့အတူအနောက်ကမ္ဘာချမ်းမှာဥပဒေစိုးမိုးမှုရရှိရေးနဲ့ဒီမိုကရေစီအားကောင်းရှင်သန်ရေးအတွက်ကြဲကြဲပြန့်ပြန့်ထိရောက်စွာလက်တွဲဆောင်ရွက်သွားမယ်လို့ကတိပြုလိုက်ကြပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။ခုနောက်ဆင်ခဲ့ရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး view ရဲ့အဘော်မှုကြောင်းအသိပေးရပါတယ်။အခုထုတ်လွှင့်တဲ့တနားရီကြားအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးပါမယ်။UE ကဆက်လက်တန်လွှင့်နေပါတယ်အခုဆက်ပြီးတော့ဂျာတာပရီနေမနခင်တရင်ချင်းချုပ်ကိုဥကြော်စံတာကပြောပြပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစီအပိုင်းမှာ Florence Hurricane မုန်တိုင်းကြီးအတွက်ကြိုတင်ပြင်ဆင်နေကြချိန်မှာပဲဒီထက်ပိုပြီးအင်အားကြီးမာတဲ့မုန်တိုင်းကြီးတစ်ခုဟာ Philippines, Taiwan နဲ့ Hong Kong ကျွန်းတို့စီကိုဥတီနေပါတယ်မန်ဂိုလိုနာမည်ပေးထားတဲ့ Super Typhoon မုန်တိုင်းကြီးဟာပစိဖိတ်သမုဒ္ဒရာကိုဝှေ့ယမ်းဖြတ်သန်းပြီးတနာကြီး115မိုင်ကျော်ပြင်းအားရှိတဲ့အတွက် Atlantic သမုဒ္ဒရာက Hurricane မုန်တိုင်းအမျိုးအစားအဆင့်9နဲ့ညီမျှပါတယ်။မန်ဂို Typhoon မုန်တိုင်းကြီးဟာ American ပြည်ထောင်စုနယ်မြေတစ်ခုဖြစ်တဲ့ Guam ကျွန်းကိုဖြတ်သန်းတိုက်ခတ်ခဲ့တဲ့အတွက်အဲ့ဒီမှာရေကြီးတာဓာတ်အပြတ်တောက်တာတွေဖြစ်နေပါတယ်။ဒီမုန်တိုင်းကြီးဟာ Philippines မြောက်ပိုင်းကိုသောက်ကြနေမှဝင်ရောက်မှာဖြစ်ပြီးတနင်္ဂနွေကျရင်ဟောင်ကောင်တရုတ်ပြည်တောင်ပိုင်းနဲ့အဲဒီကတည်းကတိုင်ဝမ်ဘက်ကိုယူဆမယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂကမ္ဘာ့ဗီဇိုကျူတင်သတိပေးရေးနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းအစိုးရဒီတိုင်ဖုန်းမုန်တိုင်းဒဏ်ကိုလူပေါင်း43သန်းကျော်ရင်ဆိုင်ရလိမ့်မယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံအဖို့မောင်ကိုမုန်တိုင်းကြီးဟာဒီနေ့အတွင်း15ခုမြောက်မုန်တိုင်းဖြစ်ပါတယ်။အပျက်စီးကြီးမားစေမဲ့လေပြင်းတွေအသံတွေကျောင်းနိုင်တဲ့မိုးရွာသွန်းမှုတွေနဲ့အတူဒီအပိုင်းအတွင်းကုန်းတွင်းကိုဝင်ရောက်လာမဲ့ Florence Hurricane မုန်တိုင်းကြီးမတိုင်ခင်အပိသက်ပြင်ဆင်ထားရဖို့ American ပြည်ထောင်စုတောင်ပိုင်းကမ်းရိုးတန်းနေထိုင်သူတွေကိုအရေးပေါ်အခြေအနေဆန်ရအရာရှိတွေကထုတ်တိုက်တွန်းနေကြပါတယ်။အခုအခါအဆင့်ဆုံးကိုရောက်ရှိနေပြီဖြစ်တဲ့ Hurricane မုန်တိုင်းဟာပြင်းအားတနာကြီး150မိုင်အထိတိုက်ခတ်နိုင်တဲ့အခြေအနေရှိနေပါတယ်။လက်ရှိမုန်တိုင်းလမ်းကြောင်းကျရောက်တဲ့မြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာပြည်နယ်တွေနဲ့အတူဂျော်ဂျီယာပြည်နယ်နောက်ကျွန်တော်တို့ VOA အဖွဲ့သူအဖွဲ့သားတွေနေထိုင်တဲ့ဗာဂျီးနီးယားနဲ့မေရီလန်းပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြေညာထားပါတယ်။ Apple Company ကမကြာမီဖြန့်ချိရမယ့် iPhone နဲ့ Apple Watch အသစ်တွေကို California ပြည်နယ် Cupertino Company ရဲ့ဌာနချုပ်မှာပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားမှာဖော်ထုတ်ပြသလိုက်ပါပြီ။မြန်မာပြည်အရွယ်အစားသုံးကွဲပြားတဲ့အမျိုးအစားသစ်သုံးမျိုးကိုပြသခဲ့တာဖြစ်ပါတယ်ဒီဖုန်းတွေမှာ SIM card နှမျိုးထည့်သွင်းနိုင်တဲ့ဖုန်းဖြစ်ပြီးတော့ဈေးနှုန်းကတော့ဒေါ်လာ850ခန်းကနေပြီးတော့1100အထိရှိပါတယ်ခင်ဗျာ
ဒါတပင်းနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုဦးကျော်စံသာပြောပြပေးသွားတာပါဒီမနက်ခင်းအတန်လွင့်စီစဉ်တွေ့စီစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်မှာအတန်ပိုင်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ကြာတာပရိနိညနေပိုင်းအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တော်ဆင်ကြတဲ့အတွက်ကမ္ဘာတဝမ်းနဲ့မြန်မာနိုင်ငံတွင်းကတော်တော်ရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ VOA တော်တော်ရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကြမှာချမ်းသာပါစေ။ကျွန်တော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.